မြန်မာတမတော်ကိုတရားစာဆောင်းပါးရေးသားမှုအတွက် The Voice Editor ချုပ်ဦးကျော်မင်းစွင်နဲ့ဗြိတိရှားကိုကိုမောင်တို့ကိုပုံမှန်66ဂါကြီးနဲ့အမှုဖွင့်ဖမ်းဆီးလိုက်တာဟာသတင်းသမားတွေနဲ့ဆိုင်တဲ့နိုင်ငံတကာစံချိန်စံညွှန်းတွေကိုဖောက်ပြရာရောက်တယ်လို့ပြင်သစ်အခြေစိုက် RSF ကနေစည်းမချသတင်းနောက်များအသင်းကပြောပါတယ်တရားစာရေးသားမှုဟာရာဇဝတ်မှုမမြောက်ဘူးလို့သတင်းသမားတွေနဲ့ဥပဒေကြွန့်ကျင်သူတွေကထောက်ပြပါတယ်ဒီအကြောင်းကိုဆက်ပြီးတင်ပြမှာပါတမတော်ကရဲကူးထုတ်လုပ်တဲ့ပြည်တော်စုတစ္ဆာဆိုတဲ့ရုပ်ရှင်ဇာတ်ကားကိုကြည်တော်စုတစ္ဆာဆိုပြီး The Voice Channel မှာတရားစာရေးသားမှုအတွက် The Voice Weekly Channel နဲ့သတင်းစာ Editor ချုပ်ဦးကျော်မင်းစွင်နဲ့ဗြိတိရကိုကိုမောင်တို့ကိုဆက်သွယ်ရေးဥပဒေပုံမှန်66ဂါကြီးနဲ့အမှုဖွင့်ကဗဟန်းမြို့နယ်ရဲစခန်းကဇွန်လ2ရက်တောက်ကြာနေ့ကဖမ်းဆီးလိုက်တာဖြစ်ပါတယ်။အစိုးရစစ်တပ်ကဒီသတင်းသမားနှစ်ဦးပေါ်အခုလိုအရေးယူဖမ်းဆီးတာဟာနိုင်ငံတကာစံချိန်စံညွှန်းမှုဖောက်ပြရာရောက်တယ်လို့ပြည်နှစ်နိုင်ငံ Paris မြို့အခြေစိုက်နေစည်းမချသတင်းတော်များအသင်း RSF ရဲ့အာရှပစိဖိတ်ဆိုင်ရာအကြီးအကဲဘန်ညမန်အစ်မေးကဝေဖန်လိုက်ပါတယ်
It is really against all international staff only exercise their
သတင်းသမားမျိုးကိုဖန်စီတဲ့လူရဟာနိုင်ငံတကာလုံထုံးလုံးနီးစံရီးစံညွှန်းနေနဲ့ဆန့်ကျင်ပြီးလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ရေးသားခွင့်နဲ့လွတ်လပ်စွာသတင်းရယူခွင့်ဆိုတဲ့အချက်တွေကိုဆန့်ကျင်နေလို့ဖြစ်ပါတယ်အစိုးရစစ်တပ်ရဲ့လှုပ်ဆောင်ချက်ဟာဒီမိုကရေစီပြုပြင်ပြောင်းလဲရေးလုပ်နေရကိုအလေးမထားဘူးဆိုတာပြသရလဲရောင်းနေ
ဒါအပြင်ကြည်တော်စုတစ္ဆာဆိုပြီးတရားစာရေးသားတာဟာရာဇဝတ်မှုမမြောက်ဘူးလို့ဘန်ဂျမင်အစ်မေးကထောက်ပြပါတယ
် Express their opinion their right to inform such a right to mock that is also a fundamental right
ဒီရာဇဝတ်မှုတွေဟာရာဇဝတ်မှုမမြောက်ပါဘူးဒါဟာသူတို့ရဲ့ထင်မြင်ဆွဲချက်ကိုရေးသားကြတာဖြစ်တယ်လို့ဆောင်းပါးရှင်တွေသတင်းသမားတွေအနေနဲ့သူတို့အမြင်ကိုလွတ်လပ်စွာရေးသားခွင့်လောင်ပြန်ခွင့်လည်းရှိကြပါရဲ့ဒါသူတို့အခွင့်အရေးဖြစ်ပါတယ်ဟာသလို့ရေးသားတာကိုတင်မမှုနဲ့စွဲရင်တောင်အစီဖြတ်မှုမြောက်ကြောင်စစ်တပ်ကစစ်စီပြဖို့ခက်ပါလိမ့်မယ်။ရာဇဝမှုမြောက်တဲ့စီဖြတ်မှုကတော့လုံးဝမဟုတ်ပါဘူး။အခုကိစ္စမှာစစ်တပ်ကတရားစွဲဖမ်းဆီးတာဟာသတင်းသမားတွေလှုပ်ဆောင်ခဲ့မှုနဲ့အရေးယူခံရတာမမျှမတဖြစ်နေပါရဲ့
။တကယ်တော့တရားစာရေးသားမှုဟာဘယ်လို့မှအရေးမယူတဲ့ကိစ္စဖြစ်တယ်လို့ဟောင်ကောင်အခြေစိုက် HRC အာရှလူအခွင့်အရေးကော်မရှင်ကရှေ့နေဦးမင်းလွင်ဦးကသုံးသပ်ပါတယ
်။စစ်တပ်ကညီနေစစ်စီရအောင်ဒီမှုမြောက်နေလားဆိုတော့ကဒီတေရောစာတွေရေးတယ်ဆိုတော့ရဥရိယဘလူးမောက်အရင်မယူတဲ့ကိစ္စရဲ့မျိုးပေါ့နော်ဒီတေရောစာရဲ့သဘောတော်ကနားလေတယ်ဆိုလို့ရှိရင်တော့ဒီကိစ္စကဘာမှပြဿနာမရှိဘူးအခုကတေရောစာရဲ့သဘောတော်ကနားမလည်ရရင်တေရောစာပါအချက်လက်တွေကအရင်ကတည်းကသွားပြစ်နေတဲ့အစားဖြစ်တော့တမတော်ကဒီကိစ္စပေါ်မှာအစာမကြည့်ရင်းနဲ့အခုလိုဆွဲဆိုတယ်လို့ကျွန်တော်ကမြင်ပါတယ
်သတင်းသမားနှစ်ဦးပေါ်အခုလိုအရေးယူလိုက်တဲ့အပေါ်နေစည်းမချသတင်းတော့များအသင်း RSF ကပြင်းထန်စွာကန့်ကွက်ရှုတ်ချတယ်လို့ပြောဆိုလိုက်ပြီးဒီသတင်းသမားနှစ်ဦးကိုလှုပ်ပေးဖို့ RSF ကတောင်းဆိုကြောင်းဘန်ဂျမင်အစ်မေးကပြောပါတယ
် So we are calling for an immediate release of the two journalists abandon of all charges and an emergency
ပန္ဒရဲသတင်းသမားနှစ်ယောက်ကိုချက်ချင်းချွင်းချက်မရှိလွှတ်ပေးဖို့တောင်းဆိုပါရယ်သူတို့ဘော်ဆွဲထားတဲ့အမှုတွေကိုလည်းပြန်လည်ရုပ်သိမ်းပေးဖို့ကျွန်တော်တို့တောင်းဆိုပါရယ်ဒါအပြင်နိုင်ငံတကာစံနှုန်းနဲ့မကိုက်ညီတဲ့ဆက်သွယ်ရေးပုံမှန်66ဂါကိုလည်းအများဆုံးရုပ်သိမ်းပေးဖို့ NLD အစိုးရကိုတောင်းဆိုလိုက်ပါရယ
်ပြည်အောင်စုတစ္ဆာရုပ်ရှင်ဇာတ်ကားကိုကြည်တော်စုတစ္ဆာဆိုပြီးတရားစာရေးသားမှုအတွက်တမတော်က The Voice Channel နဲ့သတင်းစာကိုပုံမှန်66ဂါကြီးနဲ့အရေးယူနိုင်ဖို့မေလ19ရက်နေ့ကလေးကတတိပေးကြတာဖြစ်ပြီး The Voice ကလည်းပြန်လည်တောင်းပန်စာတရားဝင်ဖော်ပြခဲ့ပါတယ်ခင်ဗျာ